VPN app တွေကိုတရုတ်နိုင်ငံက Apple App Store မှာပေးမရောက်တော့တဲ့ကိစ္စ Apple CEO Tim Cook ကပြန်ဖြေရှင်းခဲ့ရတယ်နော်ကိုသားညို
ရှင်းရမှာပေါ့ဗျ Internet Sensor ဖြတ်တဲ့တရုတ်စိုးရကတ်တက်တဲ့အချိန် Apple ကလိုက်လုတာကိုအတော်လေးဝေဖန်ခံခဲ့ရတာကိုမဆီမမောအဲဒါကြောင့်မလို့ဒီ Apple CEO Tim Cook ကတရုတ်စိုးရရဲ့ရည်တည်ချက်ကိုသဘောမတူပေမဲ့အပေါ်ကုမ္ပဏီကလုပ်ငန်းတွေရှိတဲ့နိုင်ငံတွေရဲ့ဥပဒေအတိုင်းလိုက်နာတဲ့အနေနဲ့လုပ်တာပါလို့ခြေပပြောခဲ့ရတာပေါ့
အစိုးရပိတ်ထားတဲ့ website တွေစီကိုခြေရမကြအောင်လို့ဖြတ်ကျော်သွားနိုင်တဲ့ virtual private network VPN သီးသန့်ကွန်ရက်တွေကိုတရုတ်မှာသုံးခွင့်ရချင်လို့ရှိရင်တီထွင်သူတွေအနေနဲ့အစိုးရစီမှာမှတ်ပုံတင်ပြီးတော့မှခွင့်ပြုချက်ယူရမယ်လို့တရုတ်အစိုးရသတ်မှတ်ခဲ့တာအဲ့ဒီနောက်တော့တရုတ်နိုင်ငံတွေက Apple App Store မှာရောင်းနေတဲ့ VPN app တွေကို Apple ကဖယ်ရှားခဲ့တာပဲရှင်
internet ကိုလွတ်လွတ်လပ်လပ်သုံးနိုင်နေဆိုတာလူခွင့်ရေးတစ်ခုဖြစ်တာမို့လို့အခွင့်အရေးချိုးဖောက်ရာရောက်တဲ့ internet ပိတ်ပင်မှုတွေဖြစ်အောင်လို့ Apple ကလုပ်တာကအချိုးအမြတ်ကိုရှည်တန်းတင်တာလားဆိုပြီးတော့ VPN app တွေဖန်တီးတဲ့ကုမ္ပဏီတွေကမေးခွန်းထုတ်ခဲ့ကြတယ်မဟုတ်လားဗ
ျ internet ကန့်သက်ပိတ်ပင်မှုဘိုင်းမှာနာမည်ကြီးတဲ့တရုတ်နိုင်ငံမှာ VPN ကွန်ရက်တွေကိုလုံးဝကြီးပိတ်ပစ်လိုက်တာမျိုးတော့မဟုတ်ပြန်ဘူးဥပမာတရုတ်နိုင်ငံတွေကနိုင်ငံတကာလုပ်ငန်းကြီးတွေထဲမှာ VPN ကွန်ရက်တွေကိုတရားဝင်သုံးနေကြတော့မယ်အဲ့လိုသုံးနိုင်ဖို့လဲဒီတရုတ်အစိုးရစီကံတွေအတိုင်းလိုက်လုပ်ထားမှာပေါ့လေတရုတ်အစိုးရဘက်ကလုပ်ငန်းကြီးတွေထက်ကိုစောစောပြောသလိုပဲဒီ VPN ကွန်ရက် app တွေကိုကိုယ်ပိုင် smartphone တွေထဲထည့်ပြီးသုံးနေကြတဲ့တဦးတယောက်ချင်းကိုတင်းကျပ်လိုက်တာလို့လေ့လာသူတွေကတော့ပြောတယ်ကိုသားညုံရဲ့
ရုရှားမှာလည်းအစိုးရပိတ်ထားတဲ့ website တွေဝင်ကြည့်နိုင်အောင်လို့ VPN ကွန်ရက် app တွေကို2019နိုဝင်ဘာတရက်နေ့ကစပြီးတော့မသုံးရဆိုတဲ့ဥပဒေကိုသမ္မတပူတင်ကလက်တော်ကပဲလက်မှတ်ထိုးပြသလိုက်ပြီဗျ
တကယ်တော့ VPN app တွေကိုစောစောကပြောတဲ့ internet sensor လုပ်တဲ့နိုင်ငံမျိုးတွေမှာမှသုံးတာမဟုတ်ကြဘူးကိုသားညုံကို internet လုံခြုံရေးအတွက်အခုအမေရိကန်မှာတော့အသုံးများလာကြတယ်တဲ့ Washington Post သတင်းစာဆောင်းပါးထဲမှာရေးထားတာလေကိုရဲ့ online ပေါ်ကလှုပ်ရှားမှုတွေကိုသူများခြေရခံလို့မရအောင်လို့ထောင်လန်းလို့မရအောင်လို့တတိထားတဲ့သူမျိုးတွေကကို့အတွက်ပဲသီးသန့် internet ကွန်ရက်လို့ဖြစ်နေတဲ့ဒီ VPN app တွေကိုအသုံးများလာကြတယ်တဲ့
ကိုယ်ပိုင် internet ကွန်ရက်တစ်ခုလို့ဖြစ်တဲ့ VPN ကွန်ရက်တွေကိုသုံးလို့ရှိရင်ကိုယ့်ရဲ့ computer နဲ့ကိုသွားခြင်းတဲ့ website တွေကြား data ပေးဖို့ရယူတာကိုဂျာကဖြတ်ပြီးတော့ထောက်လန်းလို့မရအောင်လို့အကာအကွယ်ပေးနိုင်တာဘူးဗျဂျာ server ကတဆင့်ခံပြီးတော့သွားတာဆိုတဲ့အတွက်နောက်ရောက်ခံလိုက်နိုင်မှုကလည်းမလွယ်ဘူးလေ
VPN app software တွေသုံးတာဘလောက်လုံခြုံတယ်လဲဆိုရင်တော့ VPN သီးသန့်ကွန်ရက်တွေက proxy server သုံးတဲ့သဘောမျိုးဆင်တူဖြစ်ပေမဲ့ VPN ကွန်ရက်ထဲမှာဆိုလို့ရှိရင်ကိုသားညုံဆော့ဆော့ပြောသလိုပဲကိုပေးဖို့ရယူတဲ့အချက်လက်တွေကိုကြားကနေပြီးတော့ခိုးဝင်ဖြတ်ယူလို့မရဘူး။အဲဒါကြောင့်ဘဏ်လုပ်ငန်းဝန်ဆောင်မှုတို့အတင်းစားမခံနိုင်တဲ့စီးပွားရေးလုပ်ငန်းကိစ္စတို့အတွက်ကိုစိတ်ချရတယ်။နောက်ပြီးတော့ကိုဘဲကနေပြီးတော့ internet သုံးနေတယ်လဲဆိုတာခြေရာကောက်ဖို့ခက်တော့ online ပေါ်မှာဒီကိုရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပြီးတော့ကြော်ညာတဲ့ online ကြော်ညာတွေကိုလည်းတားနိုင်တယ်။နောက်တချို့ online ရုပ်ရှင်တွေ series တွေဆိုလို့ရှိရင်တခြားနိုင်ငံမှာပြနေပေမဲ့လည်းကိုနေတဲ့နိုင်ငံမှာမပြသေးဘူးမလား။အဲ့လိုမျိုးဆိုလို့ရှိရင်လည်း VPN app တွေကိုသုံးပြီးတော့ကြော်ခွကြည့်လို့ရတယ်
။သဘောတရားအရတော့ VPN ကွန်ရက်သုံးလို့ရှိရင်ဂျားကနေပြီးတော့ထိုးဖောက်တိုက်ခိုက်တာတို့ဂျားဖောက်ခိုးယူတာတို့လုပ်လို့မရအောင်လို့လုံခြုံရေးကိုလှုပ်ထားတာပါ။ဒါပေမဲ့လည်း malware virus ဝင်နေတဲ့ကွန်ပျူတာမျိုးကနေပြီးတော့ VPN ကိုသုံးနေဆိုရင်တော့မလုံခြုံနိုင်ဘူးဆိုတာကို T3 နည်းပညာမဂ္ဂဇင်းဆောင်းပါးထဲမှာထောက်ပြထားပါရယ်။ VPN ကွန်ရက် app တွေနဲ့ဆိုရင်တော့ internet ကိုလွတ်လွတ်လပ်လပ်သုံးနိုင်တယ်ဆိုပေမဲ့online ပေါ်မှာလုံးဝခြေရာဖြောက်ထားနိုင်တာမျိုးတော့မဟုတ်ဘူးတဲ့အဲ့ဆောင်းမမှာဒီ VPN ကွန်ရက်တွေကိုလိုက်ကာတွေနဲ့ဥပမာပေးတယ်ဗျလိုက်ကာပိတ်ထားလို့ရှိရင်ကိုယ့်အိမ်တွေကိုသူများတွေချောင်းကြည့်လို့မရနိုင်ပေမဲ့ကိုယ့်အိမ်တစ်ခုလုံးမမြင်ရအောင်ကွယ်ပေးနိုင်တာမဟုတ်ဘူးလို့ရှင်းပြထားတယ်မသိမမွေ
ဘလောက်ပဲလုံခြုံတယ်လို့ပြောပေမဲ့ဒီ VPN ကွန်ရက်သုံးတဲ့သူတွေရဲ့ data အသွာလာမှတ်တမ်းကိုအစိုးရတွေကတောင်းနေဆိုလို့ရှိရင်တော့ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကဥပဒေအရမပေးမဖြစ်ပေးကြရမှာပါဒါပေမဲ့သဘောတရားအရဆိုရင်တော့ internet ကိုစိတ်ချလက်ချလွတ်လွတ်လပ်လပ်သုံးနိုင်တယ်။ပထဝီအနေအထားအရပိတ်ထားတာတွေကိုကြော်ကြည့်လို့ရတယ်။နောက်စီးပွားရေးလုပ်ငန်းတွေဆိုလို့ရှိရင်လည်းဂျားဖြတ်ခိုးယူတဲ့ဇန်ကနေပြီးတော့ရှောင်နိုင်ပါတယ်။ဒါပေမဲ့လည်း online ပေါ်မှာကိုယ်သုံးနေတာကိုလုံးဝမသိအောင်တော့အစားဖြောက်လို့မရဘူးဆိုတဲ့သဘောပေါ်ချင်း။
ဒါနဲ့ဒီငွေပေးဝယ်စရာမလိုတဲ့ VPN app တွေလည်းအများကြီးပဲမရှိမှာမဟုတ်လား။တစ်နှစ်ကိုဒေါ်လာ60လောက်ကစပေးရတဲ့ VPN ကွန်ရက်ဝန်ဆောင်မှုတွေကလည်းမနည်းဘူးနော်
။အပျော်သဘော internet သုံးတာမျိုးဆိုလို့ရှိရင်တော့အခမဲ့ VPN app software တွေသုံးတာတိတ်ကိစ္စမရှိပါဘူး။တစ်ခုရှိတာပေါ့လုံခြုံစိတ်ချရမှုဘိုင်းနဲ့အရေးသွေးဘိုင်းကတော့ကောင်းကျင်မှာကောင်းပါလိမ့်မယ်။အရေးကြီးတဲ့ကိစ္စအတွက်သုံးမယ်ဆိုရင်တော့အဖိုးခပေးရတဲ့ VPN ဝန်ဆောင်မှုတွေကပို့ပြီးတော့စိတ်ချရမယ်ထင်ပါတယ်
။ဝန်ဆောင်ကပေးတာကိုရွေးမယ်ဆိုရင်ဘာကိုကြည့်ပြီးရွေးရမလဲဗျ။ကျွန်တော်ပြောသလိုပဲအများကြီးဆိုတော့ဘယ်ဟာကကောင်းနေဆိုတာဘယ်လိုသိမလဲမဆွေမမွေ
နည်းပညာကျွမ်းကျင်သူတွေကတော့ Virtual Private Network VPN App တွေကိုရွေးမယ်ဆိုလို့ရှိရင်ဈေးကိုအဓိကမရှိပါနဲ့တဲ့ရှင်းရှင်းဝန်ဆောင်မှုယူမယ်ဆိုရင်ဈေးချော့ပေးတတ်ကြတာမို့လို့ဈေးသက်သာတာကိုရှည်တန်းတင်မရွေးနဲ့တဲ့အရေးကြီးတာကဒီတစ်ချိန်ထဲမှာ line ဘယ်နှခုသုံးနိုင်မလဲကိုကဘယ်လိုလုံခြုံရေးအဆင့်မျိုးတွေကိုသုံးကျင်တယ်လဲကိုချိတ်ဆက်မဲ့နေရာမှာသူတို့ရဲ့ server ရှိသလားကိုသုံးတဲ့မှတ်တမ်းတွေကိုဘယ်အတိုင်းတာထိဘလောက်ကြာတဲ့အထိသူတို့ကမှတ်ထားမှာလဲဆိုတာမျိုးတွေကိုအဓိကကြည့်ပြီးတော့မှ VPN app တွေကိုရွေးပါလို့ကြွမ်းကျင်သူတွေကအကြံပြုကြပါတယ်ရှင်